လီဗီးယားနိုင်ငံမှာစစ်သွေးကြော်တွေလက်ထဲလက်နက်တွေမရောအောင်တားဆီးဖို့နဲ့နိုင်ငံတကာအသိမှတ်ပြုအစိုးရအာဏာပြန်ရရေးအတွက်တွန်းအားပေးဖို့ကြိုးစားတဲ့အနေနဲ့လီဗီးယားစစ်တပ်ကိုလက်နက်ရောင်းဝယ်တင်ပို့ခွင့်တားမြစ်ချက်ကိုဖျက်သိမ်းပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုဗိုလ်တပ်ဖွဲ့ညံ့နေပိုင်းမှာဂျော်ဒန်ကတင်သွင်းခဲ့ပါတယ်။2011ခုနှစ်မိုမာဂဒါဖီကိုဖျောက်ချခဲ့ပြီးနောက်ပိုင်းလီဗီးယားနိုင်ငံမှာစစ်ပင်အစိုးရနဲ့ပေါ်လာခဲ့ပြီးစစ်သွေးကြော်တွေနဲ့မတူမညီဖြစ်ခဲ့တဲ့လီဗီးယားနိုင်ငံရဲ့အခြေအနေတွေအတွက်အစောပိုင်းကလုံခြုံရေးကောင်စီမှအရေးပေါ်တွေ့ဆုံဆွေးနွေးခဲ့ကြတာပါ။လီဗီးယားနိုင်ငံမှာအဖမ်းခံရတဲ့အီဂျစ်နိုင်ငံသားကော့ပတ်ခရီးယား22ဦးကို IS Islamic စစ်သွေးကြော်တွေကောင်းဖြတ်တက်တဲ့ဗီဒီယိုကိုထုတ်ပြန်လိုက်ပြီးတိတ်မကြခင်မှာပဲလုံခြုံရေးကောင်စီကအစည်းအဝေးထိုင်ခဲ့တာဖြစ်ပါတယ်။လီဗီးယားနိုင်ငံခြားရေးဝန်ကြီးမိုဟာမက်အယ်ဒါရီကလီဗီးယားအခြေအနေဟာဆူဆူဝါဝါဖြစ်နေတာမို့တည်ငြိမ်အေးချမ်းမှုပြန်ပြည့်ရအောင်နိုင်ငံတကာကနေဝိုင်းဝန်းလှုပ်ဆောင်ပေးဖို့တာဝန်ရှိတယ်လို့လုံခြုံရေးကောင်စီကပြောကြားခဲ့ပါတယ်။ဒီပြည်နိုင်ငံမှာလက်နက်အင်အားရှိအောင်လုပ်ဖို့အတွက်အကူအညီပေးမပေးနိုင်ငံတကာကနေပြက်ပြက်တားတားဆုံးဖြတ်ရမယ့်အချိန်ရောက်လာပြီဖြစ်ပြီးအကူအညီပေးမယ်ဆိုရင်ပြည်တွင်းအကြမ်းဖက်မှုတွေနှိမ်သိမ်းဖို့အတွက်လေဗျာစစ်တပ်ကလက်နက်လိုအပ်တာမို့လက်နက်တင်သွင်းမှုတားမြစ်ထားတာကိုဖယ်ရှားပေးဖို့လိုတယ်လို့ပြောပါတယ်။ဒါအပြင်နိုင်ငံတကာကစီးရေးဆွတ်ဖတ်မှုအတွက်လေဗျာနိုင်ငံကတောင်းဆိုတာမဟုတ်ဘူးလို့လည်းလေဗျာနိုင်ငံခြားရေးဝန်ကြီးကအလေးအနက်ထားပြောကြားခဲ့ပါတယ်။